မြန်မာနိုင်ငံအရှေ့ပိုင်းမှာလက်ရှိသုတေသနတွေ့ရတော့ငှက်ဖြားဆေးအာတီဆူနိတ်အတုကြောင့်ဖြစ်လာနိုင်တဲ့ပြဿနာတွေကဘယ်လောက်ထိရှိပါသလဲလို့ဒေါက်တာနျူတန်ကိုကျွန်တော်ကမေးတဲ့အခါဒါဟာအလွန်ရေးကြီးတဲ့ကျန်းမာရေးပြဿနာပါပဲလို့သူကဆိုပါတယ
် This is a drug that is used for treating potentially fatal malaria if patients Burmese patients take these fakes
ဒီအာတီဆူနိတ်ဆေးဟာအလွန်ပြင်းတဲ့ငှက်ဖြားရောဂါမျိုးကိုကုရဆေးပါတကယ်လို့မြန်မာလူနာတွေဒီဆေးအတုကိုတောက်မိရင်သူတို့ဟာဒီဆေးကြောင့်ဘေးဥပတ်ဖြစ်ရဖို့ရှိပါတယ်။ဆေးအတုကိုတောက်မိလို့ငှက်ဖြားရောဂါမပြောက်တဲ့အပြင်ဒီဆေးနဲ့ပဲအသက်တောင်သေဆုံးရဖို့ရှိပါတယ်လို့သူကပြောတော်တာပါ။ဒေါက်တာတို့သုတေသနအဖွဲ့အနေနဲ့မြန်မာပြည်ကဆေးအတုတွေကိုဘယ်တုန်းကဘယ်နှချိန်လောက်ရှာဖွေတွေ့ရှိခဲ့တာပါလဲလို့ကျွန်တော်ကမေးတဲ့အခါ
We first started to look in about 1999 and since then about 20-50% of the artesanate that we and our colleagues
ကျွန်တော်တို့1999လောက်ကတည်းကစပြီးတော့လေ့လာခဲ့ကြတော့ပါအဲ့ဒီကတည်းကကျွန်တော်တို့နဲ့ကျွန်တော်တို့လုပ်ဖော်ကင်ဘက်တွေစူးစောင်းရရှိတဲ့ငှက်ဖြားဆေးအာတီဆူနိတ်ဆေးပြားတွေမှာအတုတွေက22ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိရှိတာကိုတွေ့ရပါတယ်ဒီဒေါက်တာတို့စာတန်းတွေ့ရှိချက်မှာမြန်မာပြည်အရှေ့ပိုင်းကအသက်23နှစ်အရွယ်လူငယ်တယောက်ဟာဒီဆေးအတုနဲ့သေဆုံးခဲ့ရတာလို့နမူနာထုတ်ပြပါတယ်ဒါနဲ့ပတ်သက်လို့ရှင်းပြပေးပါလို့ကျွန်တော်ကမေးတော့
I was not actively involved myself it was other colleagues who looked after him but he was a young man who should have survived
ဒီမှာကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တာမဟုတ်ပါဘူးကျွန်တော်တို့အဖွဲ့ကတခြားလူဖော်ကိုင်းပဲတယောက်ကိုယ်တိုင်ကြုံရတာဖြစ်ပါတယ်ဒါပေမဲ့ဒီလူငယ်ဟာဒီငှက်ဖြားယောဂါကနေမသေးပဲအသက်ရှင်ရမယ်လို့ဖြစ်ပါတယ်ထိကူးတဲ့အချိန်ကတင့်တော်တဲ့ဆေးစစ်တာတောက်သုံးခွင့်ရခဲ့မယ်ဆိုရင်အသက်ရှင်မှသေးကြပါတယ်သူကိုကုသပေးတဲ့ဆေးတွေကိုစစ်ဆေးကြည့်တဲ့အခါအာတီဆူနိတ်ဆေးတက်သည့်လုံးဝမပါတာကိုတွေ့ရပါတယ်။ဒါကြောင့်သူဟာငှက်ဖြားနဲ့တည်ခဲ့ရတာပါ။ဒါဟာလုံးဝမလိုလားအပ်တဲ့ကိစ္စပါပဲလို့ပြောတော့တာဖြစ်ပါတယ်။မြမတီထဲမှာလူတစ်ယောက်ငှက်ဖြားရရင်ကွီနင်းဆေးကိုအလွယ်တကူဝယ်တော့လို့ရှိပါတယ်။အခုပြောတဲ့အာတီဆူနိတ်ဆေးနဲ့ကွီနင်းဆေးဘယ်လိုကွဲပြားပါသလဲလို့ကျွန်တော်ကဒေါက်တာနျူတန်ကိုမေးတော့သူကအခုလိုထပ်ကြည့်ပါတယ်
။ The artesanate is more effective and with fewer side effects than quinine.
အာတီဆူနိတ်ကငှက်ဖြားကူးဖို့ပိုအစွမ်းထက်ပြီးကွီနင်းလိုလဲဘေးအတွက်ဆိုးကျိုးမများပါဘူး။တကယ်လို့ငှက်ဖြားကူးခံရပြီဆိုရင်ကွီနင်းထက်အာတီဆူနိတ်ဆေးအစ်စ်ကိုသာသုံးဆွဲတတ်ပါလေ။ဒေါက်တာတို့တွေးရှိချက်စာတမ်းမှာဆေးအစ်စ်မသုံးလို့အပြင်းဆုံးငှက်ဖြားဖို့ဟာဆေးရင်ပြီးဆေးမတိုးနိုင်အောင်ပြင်းထန်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းဆိုထားပါလေ
။ The area on the Thai-Burma border is the area of the world with the most drug resistant malaria. Drugs such as chloroquineand fansidar have
chloroquine နဲ့ဖန်စီတိုင်းဆေးတွေဟာဒီယောဂါကိုတိုးတော့မတိုးတော့ပါဘူးတိုင်းမြန်မာနယ်စပ်တစ်လျှောက်မှာဆေးမတိုးနိုင်တဲ့ငှက်ဖြားဖို့တော့ထပ်ဆင့်ဖြစ်လာတယ်လို့ဆိုပါတယ်ဒါကြောင့်ကျွန်တော်တို့ဟာအာတီဆူနိတ်အာနိသင်နည်းနည်းပဲပါတဲ့ဆေးအတုတွေကိုဒီယောဂါကုတဲ့နေရာမှာတွေ့ရတော့ကျွန်တော်တို့အလွန်စိုးရိမ်မိတာဖြစ်ပါတယ်ဒီဆေးအတုတွေဟာလူကိုကုဖို့အာနိသင်လုံးလုံးလောက်မရှိလို့ပိုးကိုဆေးရင်အောင်လုပ်တယ်လို့ဖြစ်နေပါတယ်လို့ရှင်းပြတော့တာပါဟုတ်ကဲ့စာရမ်းမှာဖော်ပြထားတဲ့ဆေးအတုတမျိုးကိုတရုတ်ပြည်ကလာလို့ရေးထားပါတယ်ဘယ်တိုင်းပြည်တွေဟာဆေးအတုထုတ်တဲ့နိုင်ငံတွေဖြစ်မလဲလို့မေးတဲ့အခါသူကသူတို့အနေနဲ့ဘယ်နေရာကထုတ်တယ်လို့အတိအကျမသိနိုင်ကြအောင်ဒါပေမဲ့ဒီဆေးအတုတွေကိုရှီတောင်အာရှဗဟုဒေသတွေဖြစ်တဲ့မြန်မာထိုင်းမြန်မာနေဆက်လာအိုကမ္ဘောဒီးယားဗီယက်နမ်နဲ့တောင်ပိုင်းတရုတ်ပြည်တွေမှာတွေ့ရပါတယ်လို့ဖြေပါတယ်အစိုးရအာဏာပိုင်တွေနဲ့ဆေးဝါးကုတ်ကဲရေးအဖွဲ့တွေကဒီဆေးတင်သွင်းလာတာမျိုးကိုစနစ်တကျစစ်ဆေးဖို့လိုပါတယ်ရဲတပ်ဖွဲ့မှာဆေးဝါးအတုစစ်ဆေးဖို့ထုတ်ဖန်စီနှိမ်နှင်းတဲ့ဌာနခွဲတစ်ခုထားတင်ပါတယ်။တကယ်တမ်းဆေးအတုပျောက်ဖို့ဆိုရင်ငှက်ဖြားကုတဲ့ဆေးဝါးအစ်စ်ကိုဈေးနှုန်းစူးစူးတတာနဲ့လိုအပ်တဲ့လူနာတွေအလွယ်တကူဝယ်လို့ရအောင်စီမံပေးတဲ့စနစ်မျိုးအစိုးရကထားရှိပေးဖို့ပဲဖြစ်ပါတယ်။ဒါကတော့ငှက်ဖြားကုတဲ့ဆေးအတုကြောင့်မြန်မာနိုင်ငံရဲ့အရှိတောင်အာရှဒေသမှာကြုံရတဲ့ကျန်းမာရေးပြဿနာတွေနဲ့ပတ်သက်ပြီးအောက်ဆိုတက်ကသူအပူပိုင်းဒေသဆိုင်ရာဆေးပညာသူရေသနာအသင်းရဲ့ညွှန်ကြားရေးမှူးဒေါက်တာပေါ်နျူတန်ကဖြေကြားတော့တာဖြစ်ပါတယ်ခင်ဗျာ။